မင်္ဂလာညနေခင်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဩဂုတ်လ19ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ8နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။ဆိုင်းနိုမီတာ19နဲ့25တို့ကနေဓာတ်ရိုက်နှာဆင်နိုင်ပါပြီရှင်။တနင်္လာညနေခင်းအတွက်အစီအစဉ်မှုကကျွန်မစုမော်ပါရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီနေ့ညနေပဲသတင်းတွေကိုမဆုမျက်မွန်နဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါ။ဂီရိရှားပင်ဂျီပရတာဒေသမှာတင်းတင်းထားတဲ့အီရန်ရေနံတင်တင်ပေါ်ပြန်ထွက်သွားပါပြီ။ပြည်ဥကုံတွေပေါ်နောက်ထပ်အခွန်တွေထပ်ချမယ်ပေါ်အပတ်ကုံတွေကြီးကဲကသမဏထွက်မှုသတိပေးလိုက်ပါရစေ။အခြေအနေပြည်ငင်သေးတဲ့အိန္ဒိယပင်ကက်စမီးယားဒေသမှာကြောင်းတွေပြန်ခွင့်ပြီးဖြစ်ပေမဲ့အစိုးရနေစဉ်မိဘတွေကကလေးတွေကိုကြောင်းမပို့ကြပါဘူး။ဒီသတင်းတွေနဲ့တူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းပြပါမယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောရရှင်နေနားဆင်ရမှာကတော့ရှမ်းပြည်နယ်မြောက်ပိုင်းလာရှုံးနဲ့ကုတ်ခိုင်မှာတော့ဒီကနေ့ထပ်ပြီးတော့မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့မြမစစ်တပ်တို့ကြားတိုက်ပွဲတွေဆက်ဖြစ်ပါတယ
်ဒီနေ့တော့ကျွန်တော်တို့အမှားကြီးပေါ်မှာပဲလူကြီးကြီးထားတဲ့ဆက်လက်စစ်တေနဲ့ကျင်းတော့ဖြစ်ခဲ့ပါတယ်အနာတော့မရှိပါဘူးကုတ်ခိုင်ရမြောက်ဖက်မှာမဖက်တာပဲ
သတင်းမှန်ပြန်ကြားရေးအဖွဲ့ကဗမှုကျုပ်စောမင်းထွန်းပြောဆိုသွားတာပါနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ဒီတိုက်ပွဲနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံအနေနဲ့လည်းစန့်ကျင်တဲ့အကြောင်းတရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရကပြောဆိုတဲ့အကြောင်းအပြည့်အစုံကိုလည်းနောက်ပိုင်းမှာနားဆင်ရပါမယ်ရှင်နောက်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ညာကလေး9သိန်းကျော်ဟာသူတို့အတွက်လိုအပ်နေတဲ့ပညာရေးကိုလက်လွတ်ဆုံးရှုံးနေရပါတယ်ထိုင်းနိုင်ငံမှာတော့ထိုင်းတော်ဝင်မင်းသမီးကထိုင်းရောက်မြန်မာဒုက္ခသည်တွေကိုကူညီပေးနေပါတယ်ဒီလိုသတင်းပေးပို့ချက်နေတဲ့အတူဟောင်ကောင်မှာစခဲ့တဲ့ဒီမိုကရေစီရဲ့တောင်းဆိုလှုပ်ရှားမှုအခုခါမှာတော့ကမ္ဘာတဝန်းပြတ်နှက်လာပြီဖြစ်တဲ့အကြောင်းစတဲ့နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။အခုရင်ဆုံးကတော့တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုကျော်သိန်းနဲ့မဆုမြတ်မွန်တို့ကတင်ပြပေးကြပါလိမ့်မယ်ရှင
်။ဥရောပသမဂ္ဂ EU ရဲ့တန်ခတ်ရည်ရွယ်မှုကိုချိုးဖောက်တယ်ဆိုပြီးဂျီဘရော်တာဒေသမှာဖမ်းထားတဲ့အီရန်ရင်းနှင်းတင်မောဟာတနင်္လာနေ့မှာဂျီဘရော်တာကနေပြန်ထွက်သွားပါပြီ။ဆီးရီးယားကိုရေနံပို့ရဲဆိုတဲ့တန်တရားနဲ့ဖမ်းထားတဲ့တင်မောကိုလက်ပြောင်းပေးဖို့အမေရိကန်ကအချင်းချင်းပန်ကြားတာကိုဒီလိုရှာပိုင်းဂျီဘော်ဒါဒေသတရားရုံးချုပ်ကပယ်ချခဲ့ပြီးတဲ့နောက်အခုလိုသင်္ဘောပြန်ထွက်ခွင့်ရသွားတာပါ Greece 1ဆိုတဲ့နာမည်ကနေ Adrian Dyer 1လို့နာမည်ပြောင်းလိုက်တဲ့သင်္ဘောဟာ Greece နိုင်ငံကစစ်ကမ်းတစ်ခုစီကိုဦးတည်သွားနေတယ်လို့ရေကြောင်းသွားလာမှုစောင့်ကြည့်ရဲ့အချက်လက်တွေကနေဒီကနေ့သိရပါတယ်ဒါပေမဲ့လည်းတာဝန်ရှိသူတွေကတော့သင်္ဘောဘယ်ကိုဦးတည်သွားနေလဲဆိုတာလူသိချင်းကြအတိမပြုသေးပါဘူးသင်္ဘောကိုဂျီဘော်ဒါရေလင်ကနေထွက်သွားခဲ့မပေးဘူးအမေရိကန်ပြည်ထောင်စုရဲ့နောက်ထပ်ပန်ကြားချက်တစ်ခုကိုစနေနေ့နှောင်းပိုင်းအထိရခဲ့သေးတယ်လို့ဂျီဘော်ဒါဆွေးရကပြောပါတယ်ရန်ကုန်စီပေါင်း2တန်းကျော်တင်ထားတဲ့တင်မောဟာဂျီဘော်ဒါရေပြင်မှာ46ရက်ကြာထိန်းသိမ်းခံထားခဲ့ရတာပါ။တင်မောကိုဆက်ပြီးထိန်းသိမ်းထားခွင့်လျှောက်ထားတာကိုဂျီဘော်ဒါတရားရုံးချုပ်ကခုမပြုခဲ့ဘူးလို့ဂျီဘော်ဒါဆွေးရကပြောပါတယ်။တင်မောကိုထိန်းသိမ်းထားဖို့နောက်ထပ်ဘယ်လိုကြိုးစားမှုမျိုးကိုမဆိုကန့်ကွက်တယ်ဆိုတာတရားဝင်လမ်းကြောင်းတွေကနေအစင်အမေရိကန်ဆွေးရကိုသတိပေးထားပြီးလို့အီရန်နိုင်ငံသားရဲ့ဌာနပြောခွင့်ရအဘတ်မူဆာဗီကဒီကနေ့သတင်းထုတ်တွေကိုပြောပါတယ်။
နိုင်ငံပြောင်းဖို့ကြိုးစားသူတွေကိုကယ်တင်ထားတဲ့ Open Arms ဆိုတဲ့ပရဟိတတင်မောအီတလီကမ်းလွန်မှာကန့်ကွက်ခွင့်ရအောင်ကြိုးစားချိန်မှာပဲစောက်တီယာမရဖြစ်နေကြသူတို့အတွက်တင်မောဘော်ကခုံချပြီးကမ်းဘက်ကိုကူးဖို့ကြိုးစားခဲ့ကြပါတယ်။လမ်ဘတ်တူဆာကျွန်းကိုရေကူးသွားဖို့နိုင်ငံပြောင်းသူတို့ခုံချခဲ့တဲ့အတွက်တင်မောဘော်ပါလာသူတွေကလိုက်ကယ်ပြီးတင်မောဘော်ပြန်ခေါ်ခဲ့ကြရပါတယ်။တရားမဝင်နိုင်ငံပြောင်းသူ100ယောက်ကိုမြေထဲပင်လယ်ထဲကနေကယ်တင်ထားတဲ့ Open Arms ပရဟိတတင်မောဟာကန့်ကွက်ခွင့်မရလို့အီတလီရဲ့လမ်ဘာဒူဆာကျွန်းနာမှာကြောက်ကြထားတာ18ရက်ရှိနေပါပြီ။အီတလီဝန်ကြီးချုပ်လည်းဖြစ်ပြည်ထောင်စုဝန်ကြီးလည်းဖြစ်တဲ့မာတေယိုဆာဗီနီကဒီသင်္ဘောကိုကန့်ကွက်ခွင့်မပေးပါဘူး။နိုင်ငံတကာဥပဒေအရပင်လယ်ထဲမှာပြဿနာကြုံတဲ့သင်္ဘောတွေအနေနဲ့အနည်းဆုံးစိတ်ကမ်းမှကန့်ကွက်ခွင့်ရရမှာဖြစ်ပါတယ်။စပိန်နိုင်ငံကတော့နိုင်ငံတောင်ပိုင်းကအယ်ကာစီဒါစိတ်ကမ်းမှကန့်ကွက်ခွင့်ပေးပေမဲ့အဲ့ဒီကိုတွားရင်နောက်ထပ်အနည်းဆုံး6ရက်ကြာတာမို့ Open Arms သင်္ဘောကငင်းခဲ့ပါတယ်။ဒီပြားကန်ယူရန်တွေနဲ့အနည်းဆုံးဥရောပစိတ်ကမ်းကအီတလီကလမ်ဘာဒူဆန်စိတ်ကမ်းဖြစ်ပါတယ်။ရာဘာလေတွေခနော့ခနဲ့ဖြစ်နေတဲ့တင်မောတွေနဲ့ပင်လယ်ထဲမှာအန္တရာယ်ကြုံနိုင်တာကြောင့်နိုင်ငံပြောင်းဖို့ကြိုးစားသူတွေကိုဥရောပကပရဟိတတင်မောတွေကလိုက်လံကယ်ဆယ်နေတာဖြစ်ပါတယ်
။ဟောင်ကောင်မှာတနင်္လာနေ့ကလုတ်တဲ့တရင်ဘတ်ဆက်တဘက်မြောက်ဇက်တိုက်အစိုးရစန့်ကျင်ရေးဆန္ဒပြပွဲမှာလူထောင်ပေါင်းများစွာပါဝင်ခဲ့ပါတယ်။ဂျိုးချောင်းပြေဆုံးပြီးအကြမ်းမဖက်တဲ့ဆန္ဒပြပွဲတစ်ခုလုပ်ဖို့မြို့သားကလတ်လျှောက်ဆန္ဒပြပွဲတွေကိုအဓိကလှုံ့ဆော်ခဲ့တဲ့အရက်ဖက်လူခွင့်ရေးတပ်ဦးကနှူးဆော်ခဲ့တာပါ။ဒီမတိုင်ခင်အရှင်သတိပတ်ကုံဆန္ဒပြပွဲတွေအတွင်းဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြားထိတ်တိုက်တွေ့ပြီးရုံးဝန်ဆံခတ်ဖြစ်ခဲ့တယ်လို့ဟောင်ကောင်နိုင်ငံကလေစီမှာလည်း2ရက်ဆက်တက်ရုံးဝန်ဆံခတ်ဖြစ်ခဲ့တဲ့အတွက်လေရင်ခီးစဉ်တစ်ထောင်နီးပါးပဲဖြစ်ခဲ့ရပါတယ်။တနင်္လာနေ့ဆန္ဒပြပွဲမတိုင်ခင်စနေနေ့နေ့ဘက်မှာကနေဒါနဲ့ဥရောပသမဂ္ဂ EU ကပူးတွဲကြေညာချက်တရထုတ်ပြန်ပြီးဟောင်ကောင်လူမှုရေးစုဝေးခွင့်ဆိုင်ရာအခြေခံအခွင့်အရေးကိုကောက်ွယ်ပြောဆိုခဲ့ပါတယ်။ကနေဒါနိုင်ငံဆိုင်ရာတရုတ်တန်ယုံကဟောင်ကောင်အရေးနဲ့တရုတ်ပြည်တွင်းရေးကိုဝင်ဆွတ်ဖက်နေတာကိုကနေဒါနိုင်ငံအနေနဲ့ချက်ချင်းရဆိုင်ဖို့တန်ယုံဝက်ဘ်ဆိုက်မှာထုတ်ပြန်ချက်တရနဲ့တုံ့ပြန်ပါတယ်။ ဒီတော့ထဲမှာပဲဟောင်ကောင်ဒီမိုကရေစီရဲ့လှုပ်ရှားမှုမှာပါဝင်သူတွေကိုနိုင်ငံရေးခေါ်လုံခွင့်ပေးမယ်လို့တိုင်ဝမ်ကကမ်းလှမ်းလိုက်ပြီးအဲ့ဒီအပေါ်တရုတ်နိုင်ငံကအမျက်ထွက်ခဲ့ပါတယ်။ဟောင်ကောင်ဒီမိုကရေစီရဲ့ဆန္ဒပြပွဲတွေပေါ်နိုင်ငံကတုံ့ပြန်ချက်တွေနဲ့ပတ်သက်လို့တရင်တွေပြီးထုတ်လိုက်မဲ့သတင်းတော်မှာနားဆင်ရပါမယ်ခင်ဗျာ။
တရုတ်ကဒင်ပိုးရဲ့နောက်ထပ်ကုမ္ပဏီစီးတွေပေါ်အမေရိကန်ကတွင်းကုန်ခွန်ကောက်မဲ့တမတ်ချက်ကအက်ပယ်ကုမ္ပဏီထိခိုက်မဲ့အပြင်တောင်ကိုရီးယားကုမ္ပဏီဆမ်ဆောင်းကိုဒပန်းတာသွားစေလိမ့်မယ်လို့အက်ပယ်ကုမ္ပဏီအကြီးအကဲကသမ္မတဒေါ်နယ်ထရမ့်ကိုပြောကြားလိုက်ပါတယ်။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးတင်းမာနေတာကအက်ပယ်ကုမ္ပဏီအတွက်ဆမ်ဆောင်းနဲ့ပြန်ဆိုင်ဖို့ သတင်းတောက်တွေကိုပြောခဲ့တာပါလက်ရှိကမ္ဘာစမတ်ဖုန်းဈေးကွက်မှာအယောင်ရဆုံး Samsung ကနံပါတ်1 Huawei ကနံပါတ်2နဲ့ Apple ကနံပါတ်3နေရာတွေမှာရှိပါတယ်ဒါကြောင့် Samsung ကုမ္ပဏီဟာ Apple ရဲ့အဓိကပြိုင်ဘက်လုပ်ငန်းတစ်ခုဖြစ်ပါတယ် Apple ကုမ္ပဏီကထုတ်တဲ့ smartphone တွေအပါအဝင် Apple ရဲ့အယောင်ရဆုံးပစ္စည်းတွေဟာတရုတ်နိုင်ငံမှာတက်ဆင်တာဖြစ်တာကြောင့် September 1ရက်နေ့ကစပြီးတော့သွင်းကုန်ခွင်နောက်ထပ်တစ်ဆယ်ရာခိုင်နှုန်းအကောက်ခံရမယ့်အခြေအနေဖြစ်နေပါတယ် American နဲ့တောင်ကိုရီးယားနိုင်ငံတို့ကြားပြီးခဲ့တဲ့နှစ်ကရရှိထားတဲ့ကုန်သွယ်ရေးသဘောတူညီချက်အရတောင်ကိုရီးယားကတင်ပို့တဲ့ electronic ပစ္စည်းတွေအားလုံးကတော့သွင်းကုန်ခွင်ပေးစရာမလိုပါဘူးApple အနေနဲ့သူ့ကုန်ပစ္စည်းတွေကို American နဲ့မှထုတ်လုပ်ဖို့ကိုလည်းသမ္မတ Trump ကပြောကြားခဲ့ပါတယ် iPhone, iPad, iWatch စတဲ့ဒီပညာအခြေခံပစ္စည်းတွေထုတ်လုပ်တဲ့ Apple ကုမ္ပဏီဟာလေလာတီထွင်မှုပိုင်းကို American မှာအဓိကလုပ်ပေမဲ့လည်းပစ္စည်းတွေတက်ဆင်ထုတ်လုပ်တဲ့လုပ်ငန်းကိုတော့ပြည်ပနိုင်ငံတွေမှာလုပ်တာဖြစ်ပါတယ
် VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိ9.16kHz 1068.39.19kHz 15965နဲ့9.25kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီ week ကနေတနင်္လာညနေပိုင်းတွင်လည်းဒါရိုက်ဆက်လက်ပြောပြနေပါတယ်။ထိုင်းနိုင်ငံတောင်ပိုင်းကမွတ်စလင်အများစုနေထိုင်တဲ့ဒေသမှာနှစ်ပေါင်းများစွာဖြစ်လာတဲ့နိုင်ငံပုံကံမှုနဲ့ဆက်ဆက်တဲ့ဆိုပြီးဖမ်းဆီးထိန်းသိမ်းထားသူတွေကိုပြန်လွှတ်ပေးမှတရားဝင်တွေးဆဆွေးနွေးတာတွေလုပ်မယ်လို့မလေးမွတ်စလင်အုပ်စုတစ်ခုကတောင်းဆိုတာကိုထိုင်းဒုတိယဝန်ကြီးချုပ် Pravit Wangsuwan ကဒီကနေ့ပြောကြားလိုက်ပါတယ်။ Barisan Revolution National VNL အဖွဲ့ကတာဝန်ရှိသူတွေဟာထိုင်းအစိုးရကိုယ်စားလှယ်အဖွဲ့တစ်ဖွဲ့နဲ့အရှိတောင်အစဒေသတွင်းကဘယ်နေရာလို့ထုတ်မပြောတဲ့နေရာတစ်ခုမှာတောက်ကြနေကတွေးဆဆွေးနွေးခဲ့တာပါ။ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့အဲ့ဒီတွေးဆပွဲတွင်တောင်းဆိုခဲ့တာလို့အဖွဲ့ကောင်းဆောင်တယောက်နဲ့ Writer's Internal တို့တွေးဆမေးမြန်းချိန်တွင်ပြောတာပါ။ဒီလိုတွေးဆမေးမြန်းခွင့်ပေးတာမျိုးကတိတ်မရှိတာပါဘူး။BRN အဖွဲ့ရဲ့တောင်းဆိုချက်နဲ့ပတ်သက်ပြီးဒီကနေ့မေးမြန်းချိန်မှာထိုင်းဒူဝန်ကြီးချုပ်မောင်စုဝန်ကဒါမျိုးဘယ်လိုလုပ်ပြီးများပြောနိုင်ရတာလဲအားလုံးကိုတရားစီရင်ရေးလုံထုံးလုံးဒီအတိုင်းလိုက်နာလှုပ်ဆောင်ရမှာပဲလို့တရင်တော့တွေကိုပြောသွားပါတယ်ဘုရားဘာသာဝင်အများစုဖြစ်တဲ့ထိုင်းနိုင်ငံကမလေးဘာသာစကားပြောမွတ်စလင်အများစုနေထိုင်တဲ့ထိုင်းတောင်ပိုင်းဒေသမှာခွဲထွက်ရေးတောင်းဆိုပြီးလက်နက်ကင်ပုံကံမှုကြောင့်လွန်ခဲ့တဲ့15နှစ်ပင်လူပေါင်း8000လောက်သေဆုံးခဲ့ရပြီးဆယ်စုနှစ်ပေါင်းများစွာငြိမ်သွားလိုက်ပြန်ဖြစ်နိုင်နေရှိနေကြတာပါရှာလာပတနီနဲ့နရတီဝက်ပြည်နယ်တွေဟာထိုင်းနိုင်ငံပိုင်အဖြစ်ထည့်သွင်းလိုက်တဲ့1996ခုနှစ်ပတိုင်ငယ်ကမလေးဆူဒန်စော်ဘောအုပ်ချုပ်တဲ့တီးခြားလွတ်လပ်တဲ့ဒေသတစ်ခုထဲမှာရှိနေခဲ့တဲ့ပြည်နယ်တွေဖြစ်ပါတယ်
။အိန္ဒိယအစိုးရကိုယ်ပိုင်အုပ်ချုပ်ခွင့်ရုပ်သိမ်းခဲ့တဲ့ကက်ရှမီးယားဒေသတွေကအကြီးဆုံးစရီနာဂါမြို့မှာကျောင်းတွေဒီကနေ့ပြန်ဖွင့်ခဲ့ပေမဲ့မိဘတွေကကျောင်းတွေကိုကျောင်းပြန်မလွတ်တာကြောင့်စာသင်ခန်းတော်တော်များများခြောက်ကန့်နေပါတယ်။စရီနာဂါမှာမူလာဒန်းကျောင်း190ကိုပြန်ခွင့်ပေမဲ့လည်းတယ်လီဖုန်းဆက်သွယ်ရေးတွေဖြတ်တောက်ခံထားရဆဲဖြစ်တာကြောင့်မိဘတွေကကလေးတွေကိုကျောင်းမလွတ်ကြပါဘူး။ကလေးတွေကိုအဆက်အသွယ်လုပ်နိုင်မယ့်အခြေအနေရှိမှသာကျောင်းကိုပြန်လွှတ်မယ်လို့မိဘတွေကပြောပါတယ်။အိန္ဒိယပိုင်ဂျမ္မူးနဲ့ကက်ရှမီးယားဒေသကိုကိုယ်ပိုင်အုပ်ချုပ်ခွင့်ပေးထားတဲ့အထူးအခွင့်အရေးကိုဩဂတ်လ5ရက်နေ့မှာအိန္ဒိယအစိုးရပြန်ရုပ်သိမ်းခဲ့ပြီးတဲ့နောက်တယ်လီဖုန်းနဲ့အင်တာနက်ဆက်သွယ်မှုတွေကိုဖြတ်တောက်ခဲ့တယ်လို့စူဝေးသွားလာမှုတွေကိုလည်းကန့်သက်ခဲ့တာဖြစ်ပါတယ်။ကိုယ်ပိုင်အုပ်ချုပ်ရေးရုပ်သိမ်းခံရတာကိုမကျေနပ်လို့ဆန္ဒပြကြသူတွေဖမ်းဆီးခံရတဲ့ထဲမှာကျောင်းသူကျောင်းသားကလေးငယ်တွေလည်းပါတယ်လို့ပြောကြပါတယ်။လုံခြုံရေးတွေကြောင့်ဒဏ်ရာရသူတွေမှာကလေးတွေပါတယ်ဆိုတာကြောင့်မိဘတွေစိုးရိမ်နေကြတာပါ။စရီနာဂါမှာပုံမှန်အခြေအနေပြန်ရောက်ဆပြုနေတာကြောင့်ဒီကနေ့ကျောင်းတွေဖွင့်ပေမဲ့လည်းကျောင်းတွေမှာဆရာမနည်းနည်းတပဲရှိသလိုတချို့ကျောင်းတွေမှာတော့စာသင်ခန်းတွေနဲ့ကျောင်းဂိတ်ပေါက်တွေကိုပိတ်ထားတယ်လို့ဒေသခံတွေကပြောပါရယ်။အခြေအနေတွေပုံမှန်ပြန်မဖြစ်သေး၍ကျောင်းတွေပိတ်ထားတဲ့နယ်လို့လည်းဆရာတယောက်ကပြောပါရယ
်။ IS အစွန်ရောက်ဖွဲ့ခိုးလုံနေတဲ့နေရာမှန်သမျှကိုအမြင့်ပြတ်ရှင်းလင်းသွားမယ်လို့အာဖဂန်နစ္စတန်သမ္မတကအခိုင်အမာပြောလိုက်ပါရယ်။အာဖဂန်နစ္စတန်နှစ်တရာပြည့်လွတ်လပ်ရေးနေ့ဖြစ်တဲ့ဒီကနေ့မှာသမ္မတ Ashraf Ghani ကလည်းပြောတာပါ။စနေနေ့နောက်ပိုင်းကမင်္ဂလာဆောင်ပွဲတစ်ခုမှာဘုံခွက်တိုက်ခိုက်တာကြောင့်ကလေးငယ်တွေအပါအဝင်လူပေါင်း63ယောက်ထက်မနည်းသေဆုံးပြီး180ကျော်ဒဏ်ရာရခဲ့တဲ့ဖြစ်ပြီးတဲ့နောက်သမ္မတကအခုလိုပြောတာလည်းဖြစ်ပါတယ်။ကာဘူးမြို့တော်မှာဖြစ်တဲ့အဲဒီဘုံခွက်တိုက်ခိုက်မှုဟာသလိုလက်ချက်ဖြစ်တယ်လို့ IS အစွန်ရောက်ဦးစုရဲ့အာဖဂန်အဖွဲ့အစည်းကပြောထားပါတယ်။ဒါပေမဲ့လည်းဒီဆိုးရွားထိတ်လန့်ပွဲတိုက်ခိုက်မှုတွေတာလီဘန်အဖွဲ့မှလည်းတာဝန်ရှိတယ်လို့သမ္မတဂါနီကပြောပါတယ်။ ကျောင်းတွေ၊ပလီတွေနဲ့အများပြည်သူနဲ့ဆိုင်တဲ့တခြားနေရာတွေကိုတာလီဘန်အဖွဲ့ကိုယ်တိုင်ကနှစ်ပေါင်းများစွာရဲဆက်ဆက်တိုက်ခိုက်ခဲ့တာတွေကြောင့်တခြားအကြမ်းဖက်ဝါဒီတွေတိုက်ခိုက်ဖို့အတွက်ဖန်တီးပေးထားတယ်လို့ဖြစ်နေတယ်လို့ဆိုပါတယ်။မင်္ဂလာပွဲမှာဘုံခွဲတိုက်ခိုက်မှုကိုတာလီဘန်အဖွဲ့ကပြတင်းရှုတ်ချထားပါတယ
်။စစ်မောက်လေးတွေကိုသူတို့တဘာဝအတိုင်းနေထိုင်တဲ့နေရာတွေကနေဖမ်းဆီးပြီးတော့တရိတ်ဆန်ယုံတွေ၊ဆက်ကတ်ယုံတွေမှာအသုံးပြုတာကိုတားဆီးရေးဆွစ်ဇာလန်နိုင်ငံမှာကျင်းပတဲ့ကုလသမဂ္ဂရဲ့တော်ရိုင်းတရိတ်ဆန်များထိန်းသိမ်းရေးညီလာခံမှာကိုယ်စားလှယ်တွေမဲခွဲဆုံးဖြတ်ခဲ့ပါတယ်။မျိုးတုံးတဘာဝတွေမှောက်ခိုကူးခံရတာကိုတိုက်ဖြတ်ရေး CIDES ညီလာခံတွင်မှစစ်မောက်လေးတွေကိုဖျော်ဖြေရေးအတွက်အသုံးပြုမှုတားဆီးရေးမဲခွဲတာမှာ46နိုင်ငံကထောက်ခံပြီးတော့အမေရိကန်အပါအဝင်17နိုင်ငံကကန့်ကွက်ပါတယ်။9နိုင်ငံကတော့မဲမပေးပဲနေပါတယ်။ဖျော်ဖြေရေးတွေမှာစင်ပေါလေးတွေတုံးတာဟာမသင့်တော်သလိုလက်ခံနိုင်စရာအကြောင်းမရှိဘူးလို့တင်းကနေနေတော့ကမဲခွဲပြီးမှသတ်မှတ်တားမြစ်ခဲ့တာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ဟာဘော့ဆဝါနာ၊နမီးဘီးယား၊တောင်အာဖရိကနဲ့ဇင်ဘာဘွေနိုင်ငံတွေကိုအထူးကပြစ်မှတ်ထားဆောင်ရွက်တာပါ။ဇင်ဘာဘွေဆိုရင်2012ခုနှစ်ထဲကတရုတ်နိုင်ငံကိုစင်ပေါကောင်ပေါင်း100ကျော်တင်ပို့ခဲ့ကြောင်းနဲ့စိတ်တရားရထားတဲ့အဲ့ဒီစင်ပေါတွေဟာသူတို့ကိုဖမ်းဆီးထားသူတွေရဲ့ရိုက်နှက်ကန်ကြောက်တာခံရတယ်လို့ပြောကြပါတယ်ရှင
်။တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မွန်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးနဲ့ကုတ်ခိုင်ဘက်တွေမှာမြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်မဟာမိတ်အဖွဲ့နဲ့မြမစစ်တပ်တို့ကြားတိုက်ပွဲတွေဆက်ဖြစ်နေတာကြောင့်ဒေသခံတွေစားတောက်နေထိုင်ရေးအခက်ကြုံနေရပြီးတော့စစ်ဘေးတိမ်းရှောင်သူဥယျာဉ်လဲတိုးလာနေပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းပြည်ဦးလင်ကတက်မတော်နီးပညာတက္ကသိုလ်အပါအဝင်နေရာ၅နေရာကိုမြောက်ပိုင်းမဟာမိတ်အဖွဲ့တွေကတိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းကလေးကဆလို့ရှမ်းမြောက်ဒေသမှာတိုက်ပွဲတွေကခက်ဆိတ်ဆိတ်ဖြစ်လာနေတာပါ။အသေးစိတ် VOA သတင်းတောက်မက်မီခသတင်းပေးပို့ထားပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲတွေခက်ဆိတ်ဆိတ်ဖြစ်လာတာနဲ့အတူပဲကျေးရွာတွေကစစ်ပြေးဒုက္ခတွေတော်တော်များများဟာနီးစပ်ရာမြို့တွေနဲ့လုံခြုံတဲ့နေရာတွေစီကိုခိုအောင်ဖို့ရောင်ရှိနေကြပါတယ်။ပြီးခဲ့တဲ့ဩဂုတ်15ရက်နေ့ကတအောင်းပလောင်ဖွဲ့ TNLA ကိုကန့်ဖွဲ့ MNDAA ရခိုင်အဖွဲ့ AA တို့ပူးပေါင်းပြီးပြည်ဦးဝင်နဲ့နောင်ချုံမြို့နယ်ကတပ်မတော်ရဲစခန်းစစ်ဆေးရေးဂိတ်တွေကိုတိုက်ခိုက်ခဲ့ပြီးနောက်ပိုင်းမှာတော့ရှမ်းပြည်နယ်ကမူဆယ်ကုတ်ခိုင်တင်းဒီလာရှူကြောင်မဲကွန်လုံစားတဲ့နေရာတွေမှာပါတိုက်ပွဲတွေပစ်ခတ်မှုတွေဇက်တိုက်ဖြစ်ပွားနေကြတာပါဒီကနေ့မှလည်းတိုက်ပွဲတွေဖြစ်ခဲ့တယ်လို့တမတော်သတင်းမှန်ပြန်ကြားရေးကဗိုလ်မှူးချုပ်စော်မင်းထွန်းကအခုလိုပြောခဲ့ပါတယ
်ဒီနေ့တော့ကျွန်တော်တို့အမကြီးပေါ်မှာပဲအလိုလိုလုံခြုံရေးစားတဲ့ဆက်လက်စီးပွားနေလက်ကျင်းတော့ဖြစ်ခဲ့ပါတယ်ကျွန်တော်တို့မရှိပါဘူးခုခံရမြောက်ခက်မှာမဖတ်တာပဲတော့ဒီကြိုက်တန်ရမှုမရှိဘူးလို့ပဲပြောတာ
ပြီးခဲ့တဲ့ဩဂုတ်18ရက်နေ့18ရက်တုန်းမှာတိုက်ပွဲအကြိမ်ရင်20ကျော်ရှိခဲ့တယ်လို့သူကဆိုထားပါတယ်။ဩဂုတ်18ရက်နေ့မှာလာရှူကုတ်ခိုင်မူဆယ်လမ်းကြောင်းမှာတိုက်ပွဲ3ကြိမ်ဖြစ်ပွားခဲ့ပြီးတင်းဒီကွမ်လုံလမ်းပေါ်မှာတိုက်ပွဲ3ကြိမ်ဖြစ်ပွားခဲ့တယ်လို့သူကဆိုပါတယ်။တမတော်ဘက်ကသတင်းထုတ်ပြန်ချက်တွေအရဩဂုတ်18ရက်နေ့မှာကုတ်ခိုင်နှစ်ဖက်ကမူဆယ်ဒေသတဝိုက်မှာတိုက်ပွဲ5ကြိမ်လာရှူမြို့အရှေ့မြောက်ဖက်ကုန်းစာဘက်မှာတော့မြောက်ပိုင်းလက်နက်ကင်အင်အား200လောက်ကတမတော်စစ်ကြောင်းတွေကိုပြန်လည်ခုခံတိုက်ခိုက်တာလာရှိုးသိန်းဒီကုတ်ခိုင်105မိုင်ပြည်အောင်စုလမ်းမကြီးတစ်လျှောက်မှာတိုက်ပွဲ10ကြိမ်လောက်ဇက်တိုက်ဖြစ်ပွားခဲ့တယ်လို့ဖော်ပြထားပါတယ်တိုက်ပွဲတွေနဲ့ပတ်သက်လို့ TNL ပြောခွင့်ရဘုံမူမိုင်အိုက်ကျော်ကတော့
တိုက်ပွဲကတော့ဒီနေ့ဒီနေ့တော့ဖြစ်ပွားမှုတော့ရှိတယ်လို့သိရတယ်။ဒါပေမဲ့ဒီစရတော့မရသေးဘူး။မနေ့ကတော့ရှိတော့မနေ့15 16 18တော့ရှိတယ်။ဒီတိုက်ပွဲကတော့တောက်လျှောက်ဒီတပ်ပကလည်းညာကြီးဆက်ဖြစ်လာတယ်။ဒီသူစီကဒီတိုင်းမရှိနေတယ်။တိုက်ပွဲကတော့ဒီတိုင်းလူလူတော့ပြန်ဖြစ်လာတယ်။ဘုံမစလားကျွန်တော်သူကထိုးစစ်မဟုတ်ဘူး။ကျွန်တော်ကခုခါကကိုယ်စစ်ဖြစ်တယ်။တပ်ပကထိုးစစ်ရလို့ဒါကျွန်တော်ဒီကမလို့ကျွန်တော်ဒီမှာတော့ကြားပြီ
တိုက်ပွဲတွေဆက်ဖြစ်နေတဲ့နောက်ဖက်ကမှစားတောက်ဖို့အကက်ခဲတွေဖြစ်နေပြီးလမ်းဘက်ဆက်တဲ့ရေးတွေပြတ်တောက်နေတာကြောင့်အတိဒုက္ခရောက်နေရတယ်လို့နောက်ဖက်ကမှနေထိုင်သူဦးကျော်ဝင်က VOA ကိုခုလို
့တိဒုက္ခကတော့တကယ်ဟိုရွာပြင်းအောင်ခတ်လို့မရတော့ပြည်တယ်မနေရထိုင်ရတာလဲကျူးကျုပ်တယ်စားတော့ရတာလဲဒုက္ခရောက်ကြတာပေါ့ကားသွားလာတွေကလည်းမရှိဘူးလေလာချိုးဘက်ကလာတဲ့ကားတွေကလည်းမရှိဘူးမူဆယ်ဘက်ကလာတဲ့ကားတွေကလည်းမရှိဘူးဆိုတော့ကြားတဲ့ရွာတွေကစာရေးတော်ရတော့နည်းနည်းခက်ခဲတာပေါ့စူတောင်းပေးပါမြန်မြန်နဲ့ခုနကလိုပေါ့ငင်းငင်းအောင်လဲစူတောင်းပေးပါနော်
တိုက်ပွဲကြောင့်စစ်ဘေးရှောင်နေသူဥယျာဉ်တိုးလာနေပါလေလာရှုံမျိုးမန်စုဖုံကြီးကြောင့် တိုင်းနေကုတ်ခိုင်မြို့အနီးမှာရှိနေတဲ့ဖုန်ကြီးကြောင်တချို့နဲ့ကချင်နှစ်ချင်းခရီးရန်ကြောင်အချို့တွေမှာပြည်သူတွေခိုလုံနေရပါတယ်လက်တလုံးမှာဒုက္ခတဲ့ဥယျာဉ်2000ကျော်လောက်ရှိနေပါတယ်မနေ့ကလည်းနဲ့ကြီးကြာလို့ရွာသားတည်ဆုံခဲ့တဲ့ကုန်းတက်ရွာအနီးကကျေးရွာတွေမှာလည်းရွာကန်လူလူတွေဟာထွက်ပြေးနေရတယ်လို့လူမှုကွယ်ဆယ်ရေးလုပ်နေတဲ့လာရှိုးလူငယ်အဖွဲ့ဥက္ကဋ္ဌဆိုင် ဩဂုတ်လ15ရက်နေ့တိုက်ခိုက်မှုအတွင်းမှာတော့မြမလုံးညုံရေးတပ်ဖွဲ့ဝင်တွေနဲ့အရတားအချုပ်တိစုံခဲ့ရပါတယ်တိုက်ခိုက်မှုတွေအတွင်းအကြဆုံးဘလောက်ရှိလဲဆိုတာကတော့တမရောဘက်ကရောတိုင်းရင်သားလက်နက်ကိုင်အဖွဲ့တွေဘက်ကရောထုတ်ပြန်ထားတာမရှိသေးပါဘူးတိုက်ပွဲတွေအတွင်းလန်ဒတာအချုပ်ပျက်စီးခဲ့ရပြီးအဲ့ဒီအထဲမှာမန်လီနောင်ချူလာရှိုလန်က
ဒါအမှတ်6မြင်းဆောင်36ဒါအမှတ်4မြင်းဆောင်14လို့ပျက်စီးခဲ့ရကြောင်းစောက်လို့ရွေးဝန်ကြီးဌာနဘက်ကတင်ထုတ်ပြန်ထားပါတယ်ရှင်။မမေခါပါရှင်ဒီလိုမျိုးမြန်မာတပ်မတော်ထိန်းချုပ်ထားတဲ့နေရာတွေကိုမြောက်ပိုင်းလက်နက်ကိုင်မဟာမိတ်အဖွဲ့တွေဝေရောက်တိုက်ခိုက်တာနဲ့ပတ်သက်ပြီးလူသေးခြေတရားရရှိခဲ့တာတွေဟာမြန်မာနိုင်ငံရဲ့မြောက်ပိုင်းဒေသညီညာရေးကိုထိခိုက်စေလို့တရုတ်နိုင်ငံအနေန
ကျွန်တော်တို့ရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးအသိပညာမျိုးကိုလည်းလေ့ကျင့်သင်ကြားပေးနိုင်ခြင်းမရှိဘူးလို့ကုလသမဂ္ဂကလေးညာရန်ပုံငွေအဖွဲ့ UNICEF ရပ်ဆုပ်ပြပြုတ်သိမ့်နေတဲ့ကော့ဆက်ဘဇာစခန်းထဲမှာသူတို့ဒုက္ခရောက်ပေးမိနေကြတာအခုဆိုနှစ်လောက်ရှိလာခဲ့ပါပြီ။ယူနီဆက်ရဲ့အစီရင်ခံစာထဲမှာအသက်14နှစ်အရွယ်အထိရှိတဲ့ရိုဟင်ဂျာကလေး2သိန်းခွဲကျော်ကတော့စနစ်တကျမဟုတ်တဲ့ပညာသင်ကြားမှုမျိုးရနေခြင်းမှာအခြားကလေးငယ်2သိန်းခွဲကျော်ကတော့ဘာမှသင်ကြားခွင့်မရကြပါဘူး။ယူနီဆက်အစီရင်ခံစာရေးသားသူဆိုင်မွန်အင်ဂရမ်ပြောတာကတ When
you meet teenagers in the camps, they speak readily of the dangers they face, especially at night. When drug dealers operate,
ဒုက္ခသည်စခန်းထဲကဆွဲကြောတက်တယ်နဲ့တွေ့တဲ့အခါသူတို့ဘယ်လိုအန္တရာယ်တွေကြုံရတတ်တယ်လဲဆိုတာချက်ချင်းဆိုသလိုပြောကြပါတယ်သူသဖြင့်ညဘက်တီမှာမူရစီရောင်းဝယ်သူတွေနဲ့ကြုံရတယ်လို့လူအုပ်စုလိုက်ဂိုင်းဖွဲ့ရန်ပြဿနာတွေရှိနေပြီးအရေးအတွက်ဘယ်လောက်များတယ်လဲဆိုတာပြောဖို့ခက်ကြောင်းကိုလည်းတိုင်တန်းပါတယ်ဒီဒုက္ခသည်စခန်းဟာမင်းကလေးငယ်တွေနဲ့အမျိုးသမီးတွေအတွက်တကယ်ကိ ဒီရိုဟင်ဂျာကလေးတွေစနစ်တကျလေးလာနိုင်ဖို့နိုင်ငံတော်ကပြဋ္ဌာန်းထားတဲ့ပညာရေးဆိုင်ရာအရင်းအမြစ်တွေကိုပို့ပြီးထောက်ပံ့ပေးဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေကိုကုလသမဂ္ဂနဲ့လူသားချင်းစာနာရေးအဖွဲ့တွေကတိုက်တွန်းနေပါတယ်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပါဘူးဘင်္ဂလားဒေ့ရှ်နဲ့ဆက်ဒုက္ခသည်စခန်းတွေမှာမြန်မာနိုင်ငံရဲ့ပညာရေးစနစ်ကိုပံ့ပိုးပေးဖို့မြန်မာအစိုးရတာဝန်ရှိသူတွေကို UNICEF ကတောင်းဆိုထားတယ်လို့ဆိုပါတယ်အခုချိန်ထိတော့ဒုက္ခသည်စခန်းတွေကစေတနာဝန်ထမ်းဆရာတွေကပဲကလေးတွေကိုမြန်မာစာသင်ကြားပေးနေတာတွေ့ရကြောင်း Ingram က VOA ကိုပြောပါတယ
် And with the best will in the world that is not the same as having a properly trained teacher
မြန်မာဆိုရကပြဋ္ဌာန်းထားတဲ့သင်ယူညွှန်းတာအတိုင်းလေ့လာတက်မြောက်ခဲ့သူမဟုတ်ပေမဲ့ဒီဆရာတွေကတကယ်အမွန်မြတ်ဆုံးစေတနာတွေနဲ့သင်ပေးနေတာပါကျွန်တော်တို့ကလည်းအဲ့ဒီလိုလူမျိုးတွေကိုပဲလိုက်ရှာနေပါတယ်အခုကျွန်တော်တို့မြန်မာအစိုးရနဲ့အညီနိုင်နေပါတယ်ပညာရေးအကူအညီနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကအပြုသဘောတုံ့ပြန်မယ်လို့မျှော်လင့်ပါတယ်
။ရိုညာကလေးတွေကိုဗမာစာသင်ပေးနေရတဲ့ကိစ္စဟာအလွန်အရေးကြီးကြောင်းတချိန်ကျလို့သူတို့တွေမြန်မာနိုင်ငံပြန်ရတော့မယ်ဆိုရင်ဗမာစကားပြောတတ်ဖို့လိုကြောင်း Ingram ကပြောပါတယ်။မြန်မာနိုင်ငံကိုလုံခြုံစိတ်ချစွာပြန်ခွင့်မရသေးခင်အချိန်ထိတော့ဆင်ကျော်တဲ့ရိုဟင်ဂျာတွေဟာဒီလိုပဲမရေမရအခြေအနေတွေအောက်မှာဆက်သွားရမယ်ပုံရှိကြောင်း Tabimet, Thro Mula di Dago, Pianguia Mesure, Ledwe Chini de Gale, Agudi, Mimia, Sini de Jong, Ingramga, Wunkan Josu, Dawarekna.
ကိုညဝင်းအောင်ပါရှင်ဆက်ပြီးတော့ထိုင်းနိုင်ငံရောက်ဒုက္ခသည်တွေကိုထိုင်းဆိုရကကူညီပေးနေတဲ့အကြောင်းကိုလည်းတင်ပြပေးကြပါရစေ။ထိုင်းမြန်မာနယ်စပ်ကတောင်မော်ကရင်တိုင်းရင်းသားတွေနေထိုင်တဲ့ဒေသတွေကကျန်းမာရေးဆောင်ရှားမှုနဲ့ပညာရေးကိုအလေးထားတဲ့အနေနဲ့ထိုင်းဘုံရဲ့တော်ဝင်မင်းသမီးမဟာချက်ကရီတီတီထုံရဲ့အစီအစဉ်နဲ့အရေးပေါ်ကူညီဆောင်ရှားပေးနေပါတယ်။ဒီကနေ့ဩဂုတ်လ ထားပါတယ်
။ထိုင်းမြန်မာနယ်စပ်တက်ခရိုင်အုံဖန်မြို့နယ်တွေကတောင်ပေါ်ကရင်တိုင်းရင်းသားတွေနေထိုင်ရာကျေးရွာတွေမှာကြီးမဲ့ဆေးပေးကမ်းတွေရှိပေမဲ့အရေးပေါ်လူနာတွေဆေးရုံတက်ဖို့အတွက်လိုအပ်တဲ့လူတွေကိုတော့ထိုင်းဘရင်ရဲ့သမီးတော်ရဲ့အစီအစဉ်နဲ့နလီစဝမ်တက်ကဆေးရုံကိုပို့ပေးခဲ့တာဖြစ်ကြောင်းကလေးနဲ့အမျိုးသမီးတွေကိုကူညီဆောက်ရှောက်မှုပေးနေတဲ့ Time Foundation ကတာဝန်ရှိသူ Miss ဖုန်ထောင်းကအခုလိုပြောပါတယ
်။ဥခန်ကအဲ့ဒီစာတီးဒုံကတီးဒုံကဟိုတီးဒုံကဟိုဘယ်လိုခေါ်လဲ။သမထလာဟုတ်ပါလိမ့်မယ်နော်။တီးဒုံဥစားပေးတော့ဗောနော်။အဲ့ဒီပေါင်ကြာကလူလေးနေမကောင်းတော့ဘာလို့အဲ့ဒီဟော်နဲ့သူတို့တခေါ်ပေးတယ်ဟိုပေးတယ်ဗောနော်တခါပြီလဲမဆောက်စိတ်ယုံကြည်မှာတခါတဲ့တကယ်တကယ်လူနာအရေးကြီးတယ်ဗောနော်တောင်ပေါ်ကလူတို့ပါလို့ဆိုရင်အဲ့ဒီဟဲလီကော်ပတာတဲ့ဒါပဲမဆောက်စိတ်ယုံမှာလပိုးပြီးလဲရှိတယ်ညာလဲဆိုတော့ပြင်းလေးများတယ်မှာပြင်းလေးရှိသရှင်လေးရှိ
တောင်ပေါ်ကရင်တိုင်းရင်းသားတွေရှိရာနေရာကိုလာရောက်ခေါ်ပေးတာကတော့စစ်စရာဝင်နေဖြစ်ကြတယ်လို့လဲဆိုပါတယ
်ကျွန်တော်တို့အစ်ကိုလောက်ကနလာလာလေဟိုကစစ်သားနမေအဟိုစားတော့ကောင်းကမ္လန်နရေစုအဲ့ဒီစစ်သားလေသူကစစ်သားစီအောင်နေလေမအဲ့ဒီစစ်သားလေသူအဲ့ဒီစစ်စင်းလောက်ကပေါ့နော်ပေါ်လာဒီအဲ့ဒီဥမ္ဖာကစေရုံလေးဥမီသေးတယ်ပေါ့နော်စီအောင်နေအဲ့တော့ဆီအဆုံးလုံးရတယ်ပေါ့မှာတော့အထက်မှာကြွားလည်းရတယ်ဟယ်လီကော်ပတာပြုတ်မောင်းလည်းရတယ
်
ဘူနာစီလည်းရတယ်အဲ့လိုပေါ့နော်တော့အထက်မှာသူတို့နေရတာပေါ့ကိုရတာပေါ့နော်အရေးပေါ်ရှာဖို့နေပေါ့အ
ဲ့ဒီနေရာဟာထိုင်းမြန်မာနယ်စပ်ဖြစ်တာကြောင့်ကရင်ပြည်နယ်နဲ့လည်းဆက်ဆက်နေတာပါအဲ့ဒီဒေသမှာကြောင်းတက်နေတဲ့သူအများစုကကရင်ကလေးငယ်တွေဖြစ်တာကြောင့်ကျောင်းလာတက်ဖို့အတွက်အဆောင်နေခြင်းနဲ့ကလေးတွေကိုလည်းမင်းသမီးသီရိတုံဖွင့်ပေးထားတဲ့စာတင်ကျောင်းကနေဟယ်လီကော်ပတာနဲ့လာရောက်ခေါ်ယူပေးခဲ့တယ်လို့လည်းဆိုပါတယ်
။ဆက်ပါတော့သူကတောင်ပေါ်ကကလေးလေးမြော့ကလေးလေးဟလာခင်ရင်လေကျောင်းလပေးတက်တယ်လေ။ကျောင်းဖေးတက်တချို့ကလေးဟိုးတောင်ကြမှာဆိုအဲ့ဒီဟယ်လီကော်ပတာနဲ့သူတို့တဖို့လာတယ်။အဲခေါ်လာပြီးကျောင်းမှာအဆောင်လမီကျောင်းမှာလမ်းပေးတက်တာပေါ့နော်
။မင်းသမီးသီရိတုံဖွင့်ထားတဲ့အဲ့ဒီစာတင်ကျောင်းမှာလည်းစာတင်တဲ့ကျောင်းသားကျောင်းသူအများစုကကရင်တိုင်းရင်းသားတွေဖြစ်ကြပါတယ်။နှစ်စဉ်မှာလဲမင်းသမီးသီရိတုံကတိုင်းရင်းသားကလေးငယ်တွေကိုတက္ကသိုလ်တက်နိုင်ဖို့အတွက်ပညာသင်စုတွေကိုလည်းပေးခဲ့ပါတယ်။ထိုင်းနိုင်ငံမှာနေဆက်နေတိုင်းရင်းသားတွေအတွက်အထူးအစီအစဉ်တွေထားပြီးကျန်းမာရေးနဲ့ပညာရေးလမ်းပန်းဆက်သွယ်ရေးတွေကိုအလေးထားလှုပ်ဆောင်နေကြတာဖြစ်ပါတယ်ရှင
်။မယေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဟောင်ကောင်ဆန္ဒပြပွဲတွေရဲ့နောက်ဆက်တွဲသတင်းလွှာကိုတင်ဆက်ပေးကြပါတယ်။ပြီးခဲ့တဲ့ဇော်လာကလေးကဟောင်ကောင်မှာစခဲ့တဲ့ဒီမိုကရေစီရဲ့တောင်းဆိုလှုပ်ရှားမှုတွေဟာအခုအခါမှာတော့ကမ္ဘာတဝန်းပြန့်နှံ့လာနေပြီဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကနေဒါ၊အော်စတြေးလျနဲ့ဗြိတိန်ပြင်သစ်စတဲ့နိုင်ငံတွေမှာလည်းဒီဆန္ဒပြပွဲပေါ်မှာထောက်ခံတဲ့ဆန္ဒပြပွဲတွေတင်းငုံနေနေကကျင်းပခဲ့ပါတယ်။ VOA သတင်းတောက်ဇလတိကာဟုတ်သတင်းပေးပို့ထားတာကိုအောင်အောင်ပြောပြပေးပါရှင်။
တရင်ပတ်ဆက်တဲ့ဘက်ကြဟောင်ကောင်ကဒီမိုကရေစီရေးဆန္ဒပြပွဲတွေကိုထောက်ခံတဲ့ဆန္ဒပြပွဲတွေအမေရိကန်မျိုးကြီးတွေဖြစ်တဲ့နယူးယောက်ဘော့စတန်ဝါရှင်တန်မြို့တွေမှာကျင်းပကြပါတယ်။တရုတ်စိုးရရဲ့ချင်းချောက်မှုနဲ့ဒေသခံရဲတွေရဲ့နှိမ်နှင်းမှုကိုလက်မခံကြောင်းသဘောထားဆန္ဒထုတ်ဖော်ပြသကြတာပါ။ဟောင်ကောင်ကနေဗာဂျီးနီးယားပြည်နယ်မှာပြောင်းရွှေ့နေထိုင်တဲ့ VVN က
My expectation would be the government
ဆိုရအနေနဲ့တခုခုလုပ်ဖို့မျှော်လင့်ပါတယ်။ရာဇဝတ်ပြစ်မှုကျူးလွန်သူတွေကိုတရုတ်ပြည်မှာကြီးပြန်ပို့မဲ့အစီအစဉ်ကိုလုံးဝရပ်ဆိုင်တင်ပါတယ်။အခုဆန္ဒပြတာကြောင့်ဒီအစီအစဉ်အကောင်အထည်မပေါ်ခဲ့ပေမဲ့လည်းဒီထက်တိတိကျကျသူတို့ဘက်ကဘာမှမလုပ်ခဲ့ပါဘူး
။ရာဇဝတ်သားတွေကိုတရုတ်ဆိုရစီလွှဲပေးတဲ့အစီအစဉ်အတီးဖြစ်လာရင်နောက်ပိုင်းမှာအစိုးရအတိုက်ခံတွေကိုပါတရုတ်ပြည်မှာကြီးပို့လာမဲ့အနေရကိုကြိုတင်ကာကွယ်ပြီးတော့ဟောင်ကောင်မှာဆန္ဒပြကြတာပါ။ဟောင်ကောင်အစိုးရကိုပြန်လည်ဖွဲ့စည်းဖို့လည်းသူတို့ကလိုလားနေပါတယ်။သူတို့ရဲ့တောင်းဆိုမှုတွေရတဲ့အထိဆက်ပြီးတော့တိုက်ပွဲဝင်သွားမယ်လို့လည်းဆန္ဒပြပွဲဦးဆောင်သူတွေကပြောပါရယ်။ Civil Human Rights Front အဖွဲ့ကပြောခွင့်ရ ပေါ်နီလန်က
ဟောင်ကောင်ကိုအရှေ့တိုင်းရဲ့ပလဲဆိုပြီးလူတွေသိကြပါတယ်။ဒီမှာစီးပွားရေးနာလုံကြသူတွေအများကြီးရှိပြီးဟောင်ကောင်ဟာလုံခြုံစိတ်ချရတဲ့နေရာဖြစ်တယ်လို့လည်းကမ္ဘာကတည်ထားကြတာပါ။ဒါပေမဲ့တရုတ်စစ်တပ်ကသာဒီကိုဝင်လာမယ်ဆိုရင်တော့ဟောင်ကောင်ရဲ့ပုံရိပ်ကလုံးဝထိခိုက်သွားနိုင်ပါတယ်။ဒီလိုသာဖြစ်လာမယ်ဆိုရင်ဟောင်ကောင်တက်တာမဟုတ်ပါဘူး။တရုတ်အတွက်လည်းမျက်နှာပြက်စရာဖြစ်ပါလိမ့်မယ်။
တိုင်းမလဲစနပြသူတွေနဲ့ရဲတွေကြာဖြစ်ပွားနေတဲ့ပြည်ပခန့်နဲ့ပတ်သက်ပြီးတော့မိကွန်ထုတ်သူတွေလည်းရှိပါတယ်ဗြိတိန်နိုင်ငံသားအငြင်းစားတဦးဖြစ်တဲ့ပီတာဘရန်လီက
ဒီနေ့ဆန္ဒပြသူတွေရောအကြမ်းဖက်ဆန္ဒထုတ်ဖော်ကြသူတွေရောသူတို့တရုတ်ကိုဘာကြောင့်ကြောက်ကြလဲဆိုတာသိကြပါတယ်ကျွန်တော်ကအချိန်အများစုမှာတရုတ်နိုင်ငံမှာနေခဲ့သလိုသိနေချီတဲ့အနောက်နိုင်ငံသားတွေလည်းဒီမှာနေကြပါတယ်တရုတ်ဟာငင်းငင်းနဲ့တိုင်းပြည်ပါဘာလို့များသူတို့တရုတ်ကိုကြောက်နေကြပါလဲ
ဟောင်ကောင်ကအကြမ်းဖက်ဆန္ဒပြပွဲတွေကိုတံပြန်ဆက်ကျင်တဲ့ဆန္ဒပြပွဲတွေကိုတော့တရုတ်အများပြားနေထိုင်ရာနယူးယောက်စစ်ဒနီပဲရစ်လန်ဒန်စတဲ့မြို့ကြီးတွေမှာကျင်းပခဲ့ကြပါတယ်1998ခုနှစ်မှာဟောင်ကောင်ကိုဗြိတိန်လက်ကနေတရုတ်လက်ထက်ပြန်လည်လွှဲပြောင်းပြီးချိန်ကတည်းကအခုလိုအကြီးအကျယ်ဆန္ဒပြပွဲတွေဟောင်ကောင်မှာဖြစ်လာတာပါဟောင်ကောင်စိုးရွားနဲ့ပတ်သက်ပြီးတော့လူထုဟာမကျေနပ်မှုတွေများလာတာကြောင့်လည်းဆန္ဒပြပွဲတွေပေါ်ပေါက်လာတာဖြစ်ပြီးအများစုဟာငြင်းချမ်းစွာဆန္ဒပြခဲ့ကြတာပါဆန္ဒပြသူရေချမ်းက
ဒါတာဆာမာကိစ္စဒီနေ့ဆန္ဒပြတာခဲ့ကြတာပါဇွန်လ9ရက်နေ့တုန်းကဆိုရင်လူတသန်း16ရက်နေ့မှာတော့လူနှစ်သန်းဆန္ဒပြခဲ့ကြပါပြီဇွန်လကနေဩဂုတ်လအထိဆိုရင်အကျိန်20ကျော်ဆန္ဒပြခဲ့ကြပါတယ
်တရုတ်ကွန်မြူနီအစိုးရကတော့ဟောင်ကောင်မှာအကြမ်းဖက်စုတင်ကြတယ်ဆိုတဲ့ပုံစံမျိုးမြင်လာအောင်ဆောင်ရွက်နေပါတယ်အခုလိုအခြေအနေကြားမှာပဲဟောင်ကောင်ဆန္ဒပြသူတွေဟာတရုတ်အစိုးရစီကရောဟောင်ကောင်အစိုးရစီကပါလိုက်လျော့အလျှော့ပေးမှုတွေနဲ့သူတို့ရဲ့တောင်းဆိုချက်တွေရရှိအောင်ဆက်ပြီးတော့ဆန္ဒပြနိုင်ကြပါတယ်ခင်ဗျာ
ကိုအောင်ပြောပြပေးသွားတာဖြစ်ပါတယ်ရှင်။တနင်္လာညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးနေတဲ့ရေဒီယိုညနေခင်းအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိစောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းတလဲပြောပြပေးပါဦးရှင
်။ဥရောပသမဂ္ဂ EU ရဲ့တန်ခတ်ရေးယူမှုကိုချိုးဖောက်တဲ့ဆိုပြီး Gibraltar ဒေသမှာဖန်ထားတဲ့ UN ရဲ့တင်သင်းဘောဟာတနင်္လာနေ့မှာဂျီဘော်ဒါကနေပြန်ထွက်သွားပါပြီ။ဆီးရီးယားကိုရေနံပို့တယ်ဆိုတဲ့တန်တရားနဲ့ဖမ်းထားတဲ့တင်မောကိုလက်ပြောင်းပေးဖို့အမေရိကန်ကအချင်းချင်းပန်ကြားတာကိုဗြိတိသျှပိုင်ဂျီဘော်ဒါဒေသတရားရုံးချုပ်ကပယ်ချခဲ့ပြီးတဲ့နောက်အခုလိုတင်မောပြန်ထွက်ခွင့်ရသွားတာပါ။နိုင်ငံကြောင်းမှုစူးစမ်းသူတွေကိုကယ်တင်ထားတဲ့ Open Arms ဆိုတဲ့ Pride တင်မောအီတလီကမ်းလွန်စစ်ကမ်းခုခုမှာကန့်ကွက်ခွင့်ရအောင်စူးစမ်းနေချိန်မှာပဲဆာဒီအာရေဗျာဖြစ်နေကြသူတို့တင်မောဘော်ကခုံချပြီးကမ်းဘက်ကိုကူးဖို့စူးစမ်းခဲ့ကြပါတယ်။လမ်ပီဒူစာကျွန်းကိုရေကူးသွားဖို့နိုင်ငံတော်မူတချို့ခုံချခဲ့ကြတဲ့အတွက်တင်မောဘော်ပါသူတွေကလိုက်ကယ်ပြီးတင်မောဘော်ပြန်ခေါ်ခဲ့ကြပါတယ်။တရားမဝင်နိုင်ငံတော်သူ100ယောက်ကိုမြေထဲပင်လယ်ကနေကယ်တင်ထားတဲ့ Open Arms Pride တင်မောဟာကန့်ကွက်ခွင့်မရလို့အီတလီလမ်ပီဒူစာကျွန်းမှာကြောက်ချထားတာ18ရက်ရှိနေပါပြီ။ဟောင်ကောင်မှာတနင်္လာနေ့ကလုပ်တဲ့သတင်းပတ်စတဲ့ပတ်မြောက်စတိုက်အစိုးရဆန့်ကျင်ရေးဆန္ဒပြပွဲမှာလူထောင်ပေါင်းများစွာပါဝင်ခဲ့ပါတယ်။ကျူချောင်းပြေဆုံးပြီးအကြမ်းဖက်တဲ့ဆန္ဒပြပွဲတစ်ခုလုပ်ဖို့နယူးယောက်ဒီကာလာတလျှောက်ဆန္ဒပြပွဲတွေကိုအဓိကလှုံ့ဆော်ခဲ့တဲ့အရက်ဖက်လူအခွင့်ရေးတပ်ဦးကနှိုးဆော်ခဲ့ပြီးတဲ့နောက်ဆန္ဒပြသူတန်းနဲ့ချီပြီးတော့ဝင်ရောက်ဆန္ဒပြခဲ့ကြတာပါတရုတ်နိုင်ငံကနေအမေရိကန်ကိုတင်ပို့တဲ့နောက်ထပ်ကုန်ပစ္စည်းတွေပေါ်တွင်းကုန်ခွန်ကောက်ခံမဲ့သတ်မှတ်ချက်က Apple ကုမ္ပဏီကိုထိခိုက်စေမဲ့ပြင်တောင်ကိုရီးယား Samsung ကုမ္ပဏီကိုတပန်းတာသွားစေလိမ့်မယ်လို့ Apple ကုမ္ပဏီအကြီးအကဲတင်ကုတ်ကသမ္မတ Donald Trump နဲ့တောက်ကြနေကတွေ့ဆုံတဲ့အချိန်ပြောပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမက်ခင်ဖြူထွေးဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ L Santos ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညနေခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်2နာရီကြာညာ6နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်လေးကိုတော့ Flight Kilometer 25 32 51နဲ့ Flight Kilometer 190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်နေအားလုံးရွှေလန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington. From Washington, this is